ဇွန်လပထမပတ်မှာရာထားတဲ့ဒေါန်ဆန်းစကြည်ရဲ့ပထမဆုံးအကြိမ်ကနေဒါနိုင်ငံချစ်ကြည်ခီးစဉ်အတွင်းမြန်မာအရေးလှုပ်ရှားနေတဲ့ကနေဒါလွှတ်တော်အမတ်များအဖွဲ့နဲ့တွေ့ဆုံဖို့အစီအစဉ်ရှိကြောင်းကနေဒါလွှတ်တော်မြန်မာမိတ်ဆွေများအဖွဲ့ဥက္ကဋ္ဌယုံက VOA ကိုပြောပါရယ်မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူထားတာအတော်များများကိုသမ္မတဦးသိန်းစိန်အစိုးရလက်ထက်မှာကနေဒါအစိုးရကရုတ်သိမ်းခဲ့ပေမဲ့လက်နက်ရောင်းဝယ်ရေးအပါအဝင်လူပုဂ္ဂိုလ်တဦးချင်းစီနဲ့ကုမ္ပဏီတချို့ကိုတော့ပိတ်ပင်ထားဆဲဖြစ်ပါတယ်။မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာဖြစ်ပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လာဖို့ရှိနေတဲ့ကနေဒါခီးစဉ်အတွင်းကနေဒါလွှတ်တော်ကိုလာရောက်ဆွေးနွေးဖို့ရှိကြောင်းနဲ့လွှတ်တော်ပြင်ပမှာကနေဒါလွှတ်တော်မြန်မာမိတ်ဆွေများအဖွဲ့ဥက္ကဋ္ဌဘရုစ်စတန်တန်နဲ့တိသက်အလွတ်သဘောတွေ့ဆုံဖို့ရှိကြောင်းBruce Stanton ညရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
် Mr. Stanton will in fact be meeting with her but it's not an official meeting here on
Mr. Stanton နဲ့ဒေါ်ဆန်းစုကြည်တွေ့ဆုံဖို့ရှိပါတယ်ဒါပေမဲ့လွှတ်တော်ပြင်ပမှာတီးတန့်အလွတ်တွေ့ဆုံမှာဖြစ်ပါတယ
် Parliamentary Friends of Burma PFOB လို့ခေါ်တဲ့ကနေဒါလွှတ်တော်မြန်မာမိတ်ဆွေများအဖွဲ့ကို2006ခုနှစ်ဒီဇင်ဘာလမှာမြန်မာဒီမိုကရေစီရေးကိုစိတ်ဝင်စားတဲ့ကနေဒါလွှတ်တော်အမတ်ပေါင်း25ဦးနဲ့စတင်ဖွဲ့စည်းခဲ့တာပါအထူးသဖြင့်2009ခုနှစ်ရွှေဝါရောင်တန်ခါလှုပ်ရှားမှုအပြီးမြန်မာနာဖာစစ်ဆိုးရအပေါ်ကနေဒါနိုင်ငံကစီးပွားရေးအရာပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ PFOB အဖွဲ့ကဥဆောင်လှုပ်ရှားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း2011ခုနှစ်မှာသမ္မတဦးသိန်းစိန်ဥဆောင်တဲ့အရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်ကနေဒါအစိုးရဘက်ကစီးပွားရေးပိတ်ဆို့မှုအတော်များများကိုဖြေလျှော့ပေးခဲ့ပေမဲ့လက်နက်ရောင်းဝယ်ရေးအပါအဝင်စစ်ဗိုလ်ချုပ်ဟောင်းတွေနဲ့သူတို့နဲ့နီးစပ်တဲ့ခရိုနီလုပ်ငန်းရှင်တွေကိုပြစ်မှတ်ထားပိတ်ဆို့ထားဆဲဖြစ်ပါတယ်။ဒေါ်ဆန်းစုကြည်လာရောက်ဖို့ရာထားတဲ့ကနေဒါခီးစဉ်အတွင်းမှာစီးပွားရေးပိတ်ဆို့မှုတွေနဲ့ပတ်သက်လို့ကနေဒါအစိုးရနဲ့ဆွေးနွေးဖို့ရှိတယ်လို့မျှော်လင့်ကြောင်းကနေဒါနိုင်ငံရောက်မြန်မာအရေးလှုပ်ရှားနေသူကိုစီသူကပြောပါတယ
်။ဒေါ်ဆန်းစုကြည်ကအမြဲတမ်းသူကတိုင်းပြည်နဲ့ပြည်သူအတွက်ပဲကြည့်တယ်။သူက personal life မကြည့်ဘူး။ကျွန်တော်တို့ဆိုတော့ဘာပဲပြောဒေါ်ဆန်းစုကြည်ရောက်လာရင်ဒီFacebook တားမြစ်ထားတဲ့အရာတွေအားလုံးဖြည့်ပေးဖို့ကျွန်တော်မျှော်လင့်ရသလောက်ကတော့ဒေါ်စုကတော့တောင်းဆိုမယ်။ဒါပေမဲ့ဒီဘက်အစိုးရအနေနဲ့ကြတော့လေသူတို့ရဲ့ဥပဒေအရဒီလိုမျိုးတချို့ဒီစစ်အာဏာရှင်တွေခရိုနီတွေရဲ့လောက်ရက်တွေနဲ့အပါအဝင်တချို့ငွေပြူငွေမဲတွေကိုသူတို့တိုင်းပြည်ထဲမှာဝင်လာပြီးတော့ရှော့ဖို့အတွက်မဖြစ်လာအောင်ဆိုပြီးတော့တားဆီးပိတ်ဆို့ထားတဲ့ဥပဒေရှိတဲ့အတွက်ကြောင့်မလို့ 100% ကြီးလုံးလုံးလျက်လျက်ကြီးတော့ကနေဒါအစိုးရအနေနဲ့ရှော့ပေးမယ်လို့တော့မထင်မိဘူးဗျ
2015ခုနှစ်မတ်လမှာကနေဒါအစိုးရဟာမြန်မာနိုင်ငံကိုသွင်းကုန်ဦးစားပေးရှော့ပေါ့မှုအစီအစဉ်နဲ့အစိုးရဆုံးနိုင်ငံသွင်းကုန်အဆင့်ဖြစ်ပြန်လည်သတ်မှတ်ပေးခဲ့တဲ့အတွက်ကနေဒါရောက်မြန်မာသွင်းကုန်တွေရဲ့အခွန်ဟာအထူးရှော့ပေါ့ခွင့်ရမှာဖြစ်ပါတယ်။ကနေဒါအစိုးရရဲ့ဖိတ်ကြားချက်နဲ့ဂျွန်လ5ရက်နေ့မှာလာရောက်ဖို့ရှိတဲ့ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့နိုင်ငံတော်တိုင်ပင်ခံရုံးကအခုချိန်ထိတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။မေလ9ရက်နေ့မှာတော့တိုရန်တိုမြို့မှာမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့ရှိကြောင်းစီစဉ်သူတွေကပြောပါရယ်ကနေဒါနိုင်ငံကဒေါက်ဆန်းစုကြည်ကို2008ခုနှစ်မေလမှာဂုံတူးဆောင်နိုင်ငံသားစုချီးမြှင့်ခဲ့ပါရယ်ဒေါက်ဆန်းစုကြည်ဟာနမကျော်တိုရန်တိုတက္ကသိုလ်ကနေဂုံတူးဆောင်ပါရဂူဘွဲ့ကို1993ခုနှစ်မှာပေးအပ်ချီးမြှင့်ခံခဲ့ရပြီး2012ခုနှစ်မှာတော့အော်တဝါမြို့မှာရှိတဲ့ကာလီတန်တက္ကသိုလ်ကနေဒေါ်ဆန်းစုကြည်ကိုဂုံတူးဆောင်ပါရဂူဘွဲ့ချီးမြှင့်ခဲ့ပါတယ်ရှင်